ပြည်ရေးဆောက်လုပ်ရေးလုပ်ငန်းတွေဟာကိုဗစ်ကာလနဲ့ဆီယနာသင်ခံထားတဲ့သုံးနှစ်တာကာလထဲမှာငွေကြေးမတည်ငြိမ်မှုကုန်စည်နှုန်းချင်းမြင့်မှုတွေကြောင့်အများစုကနလန်မထူသေးပါဘူး။ရပ်ဆိုင်ထားတဲ့လုပ်ငန်းတွေအများပြားရှိကြောင်းကန်ထရိုက်လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။မြန်မာဆောက်လုပ်ရေးဌာနကတော့တက်တန်းပြန်မတိုးတဲ့ကန်ထရိုက်လုပ်ငန်း800နီးပါးကိုလိုင်စင်ပယ်ဖျက်မယ်လို့ပုတ်ထူးနေကကြေညာပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။
လိုင်စင်တက်တန်းကုန်နေပြီးတနည်းကျော်တဲ့အထိတက်တန်းလာမတိုးသေးတဲ့ကန်ထရိုက်နဲ့ဆောက်လုပ်ရေးလုပ်ငန်းပေါင်း980ကိုလိုင်စင်ဖြတ်သိမ်းသွားမယ်လို့မြန်မာဆောက်လုပ်ရေးဌာနကဧပြီလ5ရက်နေ့ကကြေညာလိုက်ပါတယ်။အဓိကကတော့ကိုဗစ်နောက်ပိုင်းကဆက်လို့တဖြည်းဖြည်းတက်လာတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေကြောင့်အများစုကရပ်ဆိုင်းကုန်တာပါ။ဒီအခြေအနေဟာအာဏာသိမ်းခံရတဲ့နောက်မှာပိုတိတာလာပြီးကျန်ခဲ့တဲ့6လအတွင်းမှာလုပ်ငန်းအများစုကတောင့်မခံနိုင်တော့ကြောင်းရန်နာသွားတဲ့ကန်ထရိုက်လုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ကျွန်တော်တို့သူဟိုကာလာပေါက်ကြီးနဲ့တွက်ချက်ပြီးတော့ကျွန်တော်တို့ကလက်ခံရတယ်ပေါ့ဒါပေမဲ့ပုံစင်းလုံးတွေ၃ဝက်လောက်တွက်သွားတဲ့အချိန်မှာလုပ်ငန်းတအားကြီးလက်ခံထားတဲ့အလုံးလေးက၆လုံး၇လုံးအလိုလက်ခံထားတဲ့လူကြတော့ဘယ်လိုမှသူမပြေနိုင်တော့ဘူးလေဘယ်လိုမှမလုပ်သေးနိုင်တော့ရှိတဲ့လက်စားတွေဟိုရှိတဲ့နေရာကြီးရက်ပြီးတော့ဟိုလိုပဲရှောင်ရကြတာပေါ့အဲ့လိုနာမည်ပြတ်တဲ့ဟာတွေလည်းအများကြီးပေါ့သူကတော့ဒီရက်တဲ့လူမျိုးရှိတဲ့လူကရှိတယ်
ဆောက်လုပ်ရေးဌာနဘက်ကဖြတ်သိမ်းမယ်လို့မကြေညာရင်တော့စံနှုန်းအလျောက်ကိုအစီအစဉ်နဲ့ဖြတ်သိမ်းကြမယ်ဆောက်လုပ်ရေးလုပ်ငန်းတွေကအများအပြားရှိနေကြောင်းလည်းသူကပြောပါရယ်အမေရိကန်ဒေါ်လာဈေးယွမ်ဈေးထိုင်းဘတ်ငွေဈေးကလည်းမြန်မာကျပ်ငွေနဲ့လဲလှယ်တာမှာတဖြည်းဖြည်းကွာဟလာပြီးအိမ်ဆောက်ပစ္စည်းတွေလည်းဈေးတက်နေပါရယ်ဆော်ဝါးရီကုန်းအိမ်ဆောက်ပစ္စည်းလက်ကားဈေးကလုပ်ငန်းရှင်တူကအခုလိုပြောပါရယ်အ
ဓိကတော့ကျွန်တော်တို့ကထိုင်းနာပဲအဆုံးများတာပေါ့ဒီမှာဆိုရင်တော့ဈေးကတတိယဘက်ကလည်းသူတို့ကလည်းထိုက်တယ်ဥပဒေငွေကလည်းဆက်တယ်တော်ဒီမှာလည်းပစ္စည်းတွေကလည်းပို့ကုန်ပြေကုန်တွင်းကုန်နေရာလည်းကန့်သက်ဆက်စနစ်နဲ့တွင်းလိုက်တော့အဲ့မှာကုန်စည်တွေကပိုတက်သွားတယ်။ဟိုမဖြစ်မနေမတွင်းနိုင်တဲ့တကြားတော့မတွင်းတော့ဘူးပေါ့။တွင်းလာပြီးသားပစ္စည်းတွေကြတော့လည်းအဲ့မှာမရောရလည်းတော့ပတ်မဲ့မပေးတဲ့ပုံမှာလည်းဒီကုန်တွေတွေကတော့ဈေးတော့ဆွဲတင်သွားတာလည်းရှိတာပေါ့ကွာ။အဲ့တော့ဒီပြတ်ပြီးတော့ဆက်တက်မှဆိုတော့ဝယ်ဒီလည်းမရှိသလောက်ဖြစ်သွားမှာပေါ့
။လက်ရှိလည်းပတ်နေတဲ့လုပ်ငန်းအများစုကအငြင်းရယုံဆိုတဲ့လောက်နဲ့ဆက်ပြီးလည်းပတ်နေတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်။ဒီအခြေအနေကနောက်ထပ်နှစ်အနည်းငယ်လောက်အထိဆက်ရှိနေလိမ့်မယ်လို့လည်းအများစုကခန့်မှန်းထားကြပါတယ်ခင်ဗျာ။